မကွေးတိုင်းရေစကြိုမြို့နယ်မအူနယ်မြေခံရဲစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ဘက်မှာလည်းစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့နေအိမ်တွေမီးရှို့ခံရတာရှိသလိုအရက်သားသေဆုံးမှုလည်းရှိပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကစစ်ရေးအခြေအနေတွေကိုသတင်းပေးပို့ထားတာကိုအခြေခံပြီးတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
မကွေးတိုင်းရည်သူကျုံမြို့နယ်ထဲမှာစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့မဟုနယ်မြေကန်ရဲစခန်းကိုဧပြီလ3ရက်နေ့မနေ့အာယုံတဲ့အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲ3နာရီခန့်ကြာမြင့်ခဲ့ပြီးတဲ့နောက်မနေ့7နာရီလောက်မှာစစ်တပ်ဘက်ကလေကြောင်းနဲ့ရဟယင်တွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တိုက်ပွဲအတွင်းမဟုရဲစခန်းကစခန်းမူလည်းတည်ဆုံသွားပြီးတခြားတပ်ဖွဲ့ဝင်တွေထွက်ပြေးသွားတာလည်းရှိခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲချင်းနေနဲ့ပတ်သက်လို့ရေးစကြိုးဒေသခံ PDF ကရဲဘော်ဝေကြီးကခုလိုပြောပြပါတယ
်။ဒီလိုမျိုးနဲ့ကမဟုတ်စခန်းပြ။အာကျွန်တော်စခန်းပိနေအောင်လာဒီနေ့ကျွန်တော်စခန်းပိနေတာအဲဒီနေ့တော့ဒီနေ့လာဖြစ်တာပေါ့။တိုက်ပွဲကမနက်9နာရီကဖြစ်တာပါဗျ။ကျွန်တော်အဲ7နာရီဆိုတော့လေရင်လာဖြစ်တာ။ရှုပ်လို့ရတာရတော့ရှုပ်ခဲ့လေဗျ။ရှုပ်လို့မရတာရတော့ကျွန်တော်ရှုပ်လို့မရတော့အုတ်တိုက်တွေကတော့ရှုပ်မရတော့ထားခဲ့တာ။စခန်းမူးလည်းပေးတယ်။စခန်းမူးလည်းအဲမှာအောင်ကျွန်တော်တို့တွေ့
ဒေသခံ PDF တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ပြီးပြန်လည်ဆုတ်ခွာသွားပြီးတဲ့နောက်မှာစစ်တပ်ကပြန်လည်တဆွဲထားခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီရက်ပိုင်းထဲမှာစစ်တပ်ကမကွေးတိုင်းနဲ့စကိုင်းတိုင်းထဲမှာနေ့စဉ်ရက်ဆက်လေကြောင်းကနေပစ်ခတ်တာတွေလုပ်နေပါတယ်။မတ်လ30ရက်ဧပြီလ1ရက်နေ့နေ့ညတွေမှာလည်းစကိုင်းတိုင်းတပင်းမြို့နယ်ထဲမှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေရဟယင်တွေနဲ့သုံးရက်စက်တိုက်ပစ်ခတ်တိုက်ခိုက်ခဲ့ပါလေ။လေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တာဒီနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းပလဲမြို့နယ်ကမင်းတိုင်မင်ကျေးရွာနီးမှာလဲစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဧပြီလ2ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရာရှိသူပါဝင်အခြားအဆင့်တူသေဆုံးခဲ့ပြီးလက်နက်နဲ့လက်သိမ်းစီရမိခဲ့တယ်လို့ဒေသခံ PDF အဖွဲ့တွေကပြောပါလေ။ဒါနဲ့ပတ်သက်လို့သခင်တောင်းကျူကာကွယ်ရေးအဖွဲ့ကတာဝန်ရှိသူတူကVOE ကိုခုလိုပြောပါတယ
်။နေနဲ့မင်းရွာငန်းတဝိုက်မှာဖြစ်သွားတာကြာ။နိုင်ဘက်လောက်တော့ကြာတယ်နော်။နိုင်ဘက်ဒီကမှလက်နဲ့ခင်းရနေတော့တိတ်ပြရမိလိုက်တယ်ကြာ။အဲဟိုလက်နဲ့ခင်းရတော့သူကနှစ်လက်ပါပဲ
။သေဆုံးသွားတဲ့ရာရှိဟာဗိုလ်ကြီးအဆင့်ရှိသူဖြစ်တယ်လို့လဲပလဲဒေတာကန် PDF တပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတည်ပြုပါတယ်။တိုက်ပွဲဖြစ်ပေါ်ပြီးတဲ့နောက်စစ်တပ်ဟာမင်းတိုင်ပင်ရွာဘေးနားမှာရှိတဲ့နှောကန်ကျေးရွာကနေအိမ်တွေကိုမီးချို့တာတွေလုပ်ခဲ့လို့နေအိမ်120နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။နေနေမီးလောင်ကြောင်းခဲ့ပြီးရက်သားတွေထိခိုက်ဒီဆုံးခဲ့တာတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတယောက်ကအခုလိုပြောပြပါတယ
်။မီးထဲမှာပါသွားတဲ့အိမ်ကြီးက120ခန့်ပဲ။အသက်ဆုံးရှုံးမှုအနေနဲ့ကနောက်ကရောမှာဒေါ်မတ်တင်မျက်စိမမြင်ရတဲ့အဖွားကြီးကအသက်80အဲမီးထဲမှာတခါတည်းပါပြီးဒီဆုံးသွားတယ်ခင်ဗျာ။နောက်ကဦးအောင်မြင့်လို့ခေါ်တဲ့အမျိုးသားပြောအသက်80ကလည်းအဲဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ကုသမှုခံယူရဖြစ်နေပါတယ်မျက်လုံးတွေကတော့ဒီမီးလောင်တဲ့တိုက်ရိုက်တွေကြောင့်မျက်စိတွေကွဲနေတယ်လို့သတင်းကြားထားရပါတယ်ခင်ဗျာ
။ ABLA 3ရက်နေ့မှာတော့စစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောတိတွေဟာမင်းနိုင်မင်းကြီးရွာနေအိမ်တွေကပစ္စည်းတွေကိုယူဆောင်နေတဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံ PDF အဖွဲ့တွေကပြောပါတယ်။လက်ရှိအချိန်ဒီမှာနေအိမ်တွေမီးလောင်ဆုံးရှုံးနေတဲ့နောကန်ကျေးရွာကဒေသခံ1000ကျော်အပြင်စစ်ဘေးတိမ်းရှောင်နေတဲ့ကျေးရွာတွေကဒေသခံတွေစားနပ်ရိက္ခာရေးဘော်ကူညီတွေလိုအပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ။